ARD ညောင်နှုံးမြို့နယ်ကအလဲချောင်းနဲ့ချောင်းကြီးကျေးရွာတွေအနီးကိုဗဟိုပြုတ်ပြီးဒီကနေ့ညနေပိုင်းမှာငလျင်၄ကြိမ်လှုပ်ခတ်သွားခဲ့ပါတယ်။နှစ်ကြိမ်ကတော့အင်အားပြင်းထန်ခဲ့ပြီးငလျင်အရှိန်ကြောင့်လူ၃ဦးသေဆုံးခဲ့တာမှာနှစ်ဦးဟာမြို့လယ်ကရွှေဖုံးပွင့်ရွှေဖုံးမြင့်ဖျားကြီးဝင်းမှာရှိတဲ့မိုးကုတ်ဝိပဿနာတရားစခန်းကတိလရှင်၂ဦးဖြစ်ပြီးကြံသေဆုံးသူကတော့အရက်သားအမျိုးသား2ဦးဖြစ်တယ်လို့ကုညီကယ်ဆယ်လှုပ်ဆောင်နေသူ2ဦးက VOA ကိုအခုလိုပြောပါတယ်။
မင်းကအခုဒီနေ့ဆိုပထမပိုင်းကတင်းပြီးကြတယ်ဒီနေ့လေးဆောင်မှာနှစ်ကြိမ်ရတော့တော်တော်ပြင်းတယ်ရွှေဘုံမြင့်တရားစခန်းကကျင်ကြောင်းအောင်နေရပြီဆိုအရှရာလေးနှစ်ပါးပြန်တော်မူပါအဲ့ဒါလည်းရှိပါအများရန်ဝတ်ကြည့်ပါရွှေဘုံမြင့်ဒေခါဝါတယ်ဟုတ်ကဲ့ခင်ဗျဒေခါဝါတယ်ပထမတစ်ချိန်မှာကဘုရားဟိုကထီတော့အောက်ကိုစိုက်သွားခုနေမှာသွားတာလည်းရှိဒုတိယတစ်ချိန်ကျတော့စင်ကူးတော့ပြုတ်ကြပါခုနေတရားရှိတော်ဘုရားကြီးကစင်ကူးတော့လည်းဒေခါဝါတယ်ဒီကျိုးလေအိမ်မှာဟိုဖုန်င်းဆိုရင်ကျွန်တော်တို့တက်ကတူဆိုရင်ဟိုကအုံနေရတဲ့အဝါတွေပေါ်တော်မူဖျားနာတိုက်တလုံးဆိုရင်အုံနေရပြေသွားတယ်ပြော
အပြည့်စီအသေးစိတ်ကိုတော့အတိအကျမသိရသေးပါဘူးမိသက်တက်ဖွဲ့ဝင်တွေကုညီကယ်ဆယ်ရေးပရဟိတသမားတွေကကုညီကယ်ဆယ်တာတွေလုပ်နေတယ်လို့ပြောပါတယ်အဲ့ဒီငလျင်ဟာမြေအောက်အနက်10ကီလိုမီတာကိုဗဟိုပြုတ်ပြီးပြင်းအား 4.8 မဂနီကျူရှိတယ်လို့စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ထားပါတယ်။ငလျင်ဗဟိုချက်ဟာကဘာအေးမြင်းငလျင်စခန်းကနေအနောက်မြောက်ဘက်33မိုင်အကွာမှာဖြစ်ခဲ့တာကြောင့်ရန်ကုန်မြို့အင်းစိန်လှိုင်းတာယာနဲ့စမ်းချောင်းမြို့နယ်တွေမှာပါငလျင်လှုပ်ခတ်မှုတံကိုခန်းစားခဲ့ရတယ်လို့သိရပါတယ်ရှင်။